အိန္ဒိယနဲ့ပါကစ္စတန်နှစ်နိုင်ငံကြားပိုင်ဆိုင်မှုအငင်းပွားနေတဲ့ကက်ရှမီးယားဒေသမှာပါကစ္စတန်တပ်ဖွဲ့တွေကအိန္ဒိယစစ်သား၂ယောက်ကိုတပ်ဖြတ်ခဲ့တဲ့ဆိုတဲ့ဖြစ်ရပ်အတွက်အိန္ဒိယကပါကစ္စတန်ကိုတရားဝင်ကန့်ကွက်လိုက်ပါတယ်။ပါကစ္စတန်ကတော့သူတို့နဲ့မပတ်သက်ဘူးလို့ညင်းထားပါတယ်။အင်္ဂါနေ့ကအဲ့ဒီဖြစ်ရပ်အတွက်အပြင်းထန်ကန့်ကွက်တဲ့အကြောင်းအိန္ဒိယကပါကစ္စတန်ကိုပြောထားတယ်လို့အိန္ဒိယနိုင်ငံသားရေးဝန်ကြီးဆယ်မန်ခါရှစ်ကဗုဒ္ဓဟူးနေ့မှာပြောပါတယ်။သေဆုံးသွားတဲ့စစ်သား၂ယောက်ရဲ့ခန္ဓာကိုယ်တွေဟာရက်ဆက်ဆိုးဝါးပြီးလူသားမဆန်စွာပုံပြက်ပန်းပြက်ဖျက်ဆီးခံထားရတယ်လို့အိန္ဒိယကပြောပါတယ်။ဒီဖြစ်ရဟာနိုင်ငံတကာလုံထုံလုံနည်းတွေအားလုံးကိုချိုးဖောက်တယ်လို့ဆိုထားပါတယ်။တစ်ချိန်တည်းမှာပဲဒီဖြစ်ရကြောင့်နျူကလ িয়ার လက်နက်ပိုင်ဆိုင်တဲ့နှစ်နိုင်ငံကြားငြိမ်းချမ်းရေးလုပ်ငန်းစဉ်လမ်းချော်မသွားသင့်ဘူးလို့လည်းဝန်ကြီးခါရှစ်ကပြောပါတယ်။တည်ဆုံတဲ့စစ်သားနှစ်ယောက်ထဲကတယောက်ရဲ့အလောင်းကိုခေါင်းဖြတ်ထားတယ်ဆိုတာအိန္ဒိယစစ်တပ်ပြောရေးဆိုခွင့်ရှိသူတဦးကဗုဒ္ဓဟူးနေ့မှာအတည်ပြုပြောဆိုခဲ့ပါတယ်။ပါကစ္စတန်စစ်ဘက်တာဝန်ရှိသူတွေကဖြစ်ရကိုသူတို့စုံစမ်းစစ်ဆေးခဲ့ပြီးအိန္ဒိယကဆွဆွဲထားတဲ့အတိုင်းမှန်တယ်ဆိုတော့ဘလို့အထောက်အထားမျိုးကိုမှမတွေ့ရဘူးလို့ပြောခဲ့ပါဗျာ။